Welcome to the Voice of America in Burmese.
ပြည်နယ်ကင်ဝေးတဲ့မင်္ဂလာနံနဲ့ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဇွန်လ25ရက်တောက်ကြနေမနေ့ပဲရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24/40/58တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
။မင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ဒီမနက်ကမှတက်ခတ်မှုတွေကြောင့်ဒိမ့်နေချီရဲ့ဒေသကရသားတွေအိုးအိမ်ဆုတ်ခွာထွက်ပြေးနေရတဲ့ပေါ်ကုလသမဂ္ဂကဆိုရင်းနေတဲ့သတင်းမြန်မာရေးဖြစ်ရှင်းမှုတိုက်တွန်းထားတဲ့အာဆီယံရဲ့ဘောသဘောတူညီချက်ကိုမြန်မာဆရာနာဝင်တွေအကောင့်ထဲပို့ဖို့အမေရိကန်ကပြောလိုက်တဲ့သတင်းတွေပါဝင်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခမောင်စိုးမင်းနဲ့တူပြောပြပြီးတော့မှာပါ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတန်းရောက်သတင်းတွေအပြင်မြန်မာစစ်ကောင်စီက ICJ တရားရုံးအမှုကိုကိုယ်စားလှယ်လှုပ်ပြီးတွားရောက်ရင်ဆိုင်မှာဖြစ်ပါတယ်အခုလိုရင်ဆိုင်တာနဲ့ပတ်သက်လို့လူအခွင့်ရေးရှိနေကြီးဦးကြီးမြတ်တုံးတက်တာကတော့
အနေငယ်အကြီးကဲလောလောဆယ်ဖြစ်နေတဲ့သူတွေနဲ့ပတ်သက်လာရင်တော့သူမသွားရင် X party လို့ခေါ်တာပါတရားရုံးမှာသူမလာဘဲနဲ့မျက်ကွယ်မှာဆစ်သွားမှာပဲ။ပိုနာမှာပေါ့နော်။အဲဒီရောမလို့ခုကံမင်းလို့ဆုံးဖြတ်လိုက်ပုံတော့
။ဒီအကြောင်းသတင်းပေးပို့ချက်နဲ့အတူထိုင်းရောက်မြန်မာတွေကိုဗစ်ကူးစက်ခံနေရတဲ့အခြေအနေတိုင်းနိုင်ငံမှာလည်းဆန္ဒပြပွဲတွေတကြောပြန်လှုပ်လာနေကြတဲ့အကြောင်းနဲ့ကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခမောင်စိုးမင်းတို့ကြီးညာပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာဆေးရနာသိမ်းပြီးနောက်ပိုင်းတက်ခတ်မှုတွေဆက်လက်ပြင်းထန်နေတဲ့အတွက်သိမ်းကနန်းထိရှိတဲ့ဒေသခံရဲသားတွေအိုးအိမ်ဆုတ်ခွာထွက်ပြေးနေရတဲ့ပုံစိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေကတက်ခတ်မှုတွေတိုင်းဒေသနဲ့ကန်ဖွဲ့တွေချင်းချင်းတက်ခတ်မှုတွေကြောင့်လူပေါင်း2,300,000လောက်အိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ရတဲ့ကြောင်းကုလသမဂ္ဂဆန္ဒမှုအကူအညီပေးဖွဲ့စည်းရရဲ့ပြောကြားချက်ကိုကိုကပ်ပြီးကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာရက်ရှာကျသာပြင်းနဲ့ဒင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါသူသဖြင့်လူပေါင်း3,800,000လောက်အိုးအိမ်ဆုတ်ခွာထွက်ပြေးနေရတဲ့မြန်မာနိုင်ငံ8000ဘက်ဒေသကအခြေအနေတွေပေါ်ကုလသမဂ္ဂဖွဲ့စည်းစိုးရိမ်နေတယ်လို့လည်းပြောပါတယ်ကုလသမဂ္ဂလူစားရေးဆန္ဒမှုကွန်ရက်ပေးရုံအိုချာရဲ့ကျသာပြင်းနဲ့ထုတ်ပြန်ချက်မှာတော့မေလ21ရက်နေ့ကစကြားပြည်နယ်ကပြခတ်တီကြောင့်ထွက်ပြေးကြရသူ3,350ပါဝင်နိုင်ငံရှိတောင်ပိုင်းမှာအိုးအိမ်ဆုတ်ခွာရသူခန့်မှန်းကြီး3,900ရှိတဲ့အကြောင်းဖော်ပြထားတာပါချင်းပြည်နယ်မှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာလူမျိုးတပ်တွေကဒီလဆန်းအထိတက်ခတ်မှုတွေဖြစ်ရကလူပေါင်း2000ကျော်ထွက်ပြေးနေရပြီးလက်နက်ကင်ပြခတ်တီဖြစ်ပေါ်နေတဲ့ကချင်းပြည်နယ်မှာလည်းမေလလယ်ကစလူပေါင်း1,650ကျော်ရှိကြောင်းလည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာအရသာဆွေးရောက်ကိုဖျက်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာအခုဆိုရင်9လလောက်ရှိလာပြီပဲဆက်ကျင်အောင်ကြွားမှုတွေလက်နက်ကင်တက်ခတ်မှုတွေဆက်လက်ပေါ်ပေါက်နေသလိုတန်းတန်းလက်နက်ကင်ဖွဲ့စည်းရေးနဲ့စစ်တပ်ကြားတိုက်ပွဲတွေလည်းပြင်းထန်နေတာဖြစ်ပါတယ
်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကျပ်အတည်းတွေကိုဖြည့်ရှင်းဖို့အရှိတောင်အရှာနိုင်ငံများအပြင်အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာအာဏာပိုင်တွေကအကောင့်ထဲပေါ်ဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်အရှေ့အာရှဒေသအစည်းအဝေးကအကြီးတန်းအရာရှိတွေနဲ့အာဆီယံရဲ့ဒုတိယအတွေ့အမြင်ချုပ်မိုက်ကယ်တိန်းလိုနဲ့ဂျာတာပရင်းတွေကတွေ့ဆုံပြီးထုတ်ပြန်တဲ့အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းအရာရှိကင်မျိုးရဲ့ကြီးညာချက်မှတိုက်တွန်းလိုက်တာပါမြန်မာစစ်တပ်ရဲ့အကြမ်းဖက်လို့ရတွေရပ်တန့်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဦးတည်စေရေးပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့ AB လ22ရက်နေ့ကဘူဂျိုပူဂျီမင်းအွန်လိုင်းတက်ရောက်ခဲ့တဲ့အာဆီယံအသင်းကြီးရဲ့ထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘုံသဘောတူညီချက်၅ချက်ချမှတ်ပေးခဲ့ပါတယ်။မြမအရေးအာဆီယံအသင်းရဲ့ဘုံသဘောတူညီချက်၅ချက်ကတော့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မြမပြည်သူတွေရဲ့အကျိုးအတွက်ငြိမ်းချမ်းတဲ့နည်းနဲ့အပြေရှားနိုင်ရေးသက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့အပြုသဘောတွဲဆောင်ဆွေးနွေးဖို့ဒီဆွေးနွေးပွဲတွေဖြစ်မြောက်ရေးအတွက်အာဆီယံအသင်းဥက္ကဋ္ဌရဲ့အထူးတန်တမန်ဂျာဝင်ကူညီပေးဖို့လူသားချင်းစာနာမှုအကူအညီတွေကိုအာဆီယံကပေးဖို့နဲ့အာဆီယံအသင်းရဲ့အထူးတန်တမန်နဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာပြီးမြန်မာနိုင်ငံအတွက်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေမှာသက်ဆိုင်တဲ့အင်အားစုအဖွဲ့အစည်းအားလုံးနဲ့တွဲဆုံဖို့ဆိုတာတွေပါဝင်တယ်လို့အာဆီယံအသင်းကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ရစိုင်းနေတဲ့အာဖဂန်ညီငယ်စင်နီဝဲရဲ့ရှေ့ဆက်နိုင်မှုနဲ့စက်တင်ဘာလ17ရက်နေ့နောက်ဆုံးထားပြီးအမေရိကန်ဦးဆောင်တဲ့နိုင်ငံတက်တဲ့မယုံသိခင်အာနာခေါ်ဝေးသဘောတူညီချက်ရရှိရေးဂျားလူကူညီနဲ့ဆွေးနွေးကြဖို့အာဖဂန်စစ်ပွဲမှာပါဝင်နေသူတွေကိုကတ္တနိုင်ငံကတရားဝင်ဆွေးပြလိုက်ပါတယ်။အာဖဂန်သမ္မတအရှရက်ဂါနီသူ့ရဲ့ညီငယ်ထုကုစလေအဗ်ဒူလာအဗ်ဒူလာတို့နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်အင်ဂျီရောမှာဒီနေ့တောက်ချန်နေမှတွေ့ဆုံခဲ့မှာပဲကတ္တနိုင်ငံကကမ်းလှမ်းလိုက်တာပါ။သမ္မတဘိုင်ဒင်ကတော့အာဖဂန်နစ္စတန်နိုင်ငံရဲ့ကာလချက်ရှိလက်နက်ကိုင်ပြုခတ်တွေအဆုံးသတ်ရေးသက်ဆိုင်သူအားလုံးကိုတိုက်တွန်းလိုက်မယ်လို့ခန့်မှန်းရပါတယ်။ကတ္တနိုင်ငံရဲ့အဆိုပြုချက်ကိုအာဖဂန်ဆိုရနဲ့တာလီဘန်တပုံတွေကိုပြည့်ရတဲ့သတင်းပတ်ထဲမှာပဲအတိပေးထားတဲ့အကြောင်းလဲအကျဉ်းဖက်ဝါဒတက်ဖြစ်ရင်းနဲ့ပြိပခတ်ဖြစ်ရှင်းဆိုင်ရာကတ္တနိုင်ငံရဲ့အထူးကိုယ်စားလှယ်မုတ်လက်ပင်မဟတ်ဟာတကတနီကဒိုဝါမျိုးတော်ကနိုင်ငံတကာအခမ်းအနားတစ်ခုမှာပြောလိုက်တာပါအာဖဂန်ဆိုရနဲ့တာလီဘန်တွေကငင်းငင်းဆက်ဆက်ညှိနှိုင်းမှုတွေပြီးခဲ့တဲ့စက်တင်ဘာလကလေးကဒိုဝါမျိုးတော်မှာကျင်းပနေပေမဲ့ထူးခြားတဲ့တိုးတက်မှုတွေမရနိုင်တဲ့ရှေ့ဆက်မတဲ့ဖြစ်နေတဲ့အပေါ်မှာလည်းအပြန်အလှန်အပြစ်တင်နေကြတာဖြစ်ပါတယ်ဆွေးနွေးဖို့အတွက်ပံ့ပိုးမှုတွေလုံလောက်မှုမရှိသေးပဲတရားဝင်ဆက်ဆက်ညှိနှိုင်းမှုလုံနေကြောင်းလဲကတ္တာထူးခုစဲကတ္တနီကပြောဆိုခဲ့ပါတယ်။ဂျာဝင်ညီနိုင်ရမှာလူလားချက်တွေကိုသက်ဆိုင်သူတွေကအမြန်ဆုံးအတိပေးဖို့လိုအပ်တဲ့အကြောင်းလဲနိုင်ငံတကာဆွေးနွေးပွဲမှာတင်းရနေတုန်းကပြောကြားတဲ့ဗီဒီယိုထဲမှာပြောဆိုထားပါတယ်
။အနည်း20ကြာအာဖဂန်စစ်ပွဲအတွင်းအမေရိကန်တပ်တွေကိုကူညီခဲ့ကြတဲ့အာဖဂန်နိုင်ငံသားထောင်ပေါင်းများစွာကိုလုံခြုံတဲ့နေရာပြောင်းရွှေ့ပေးရေးအစီအစဉ်တွေအမေရိကန်ပြည်ထောင်စုကအလင်းအမြန်လှုပ်ဆောင်နေပါတယ်။အမေရိကန်အစိုးရအရာရှိတဦးကသူတို့အနေနဲ့အာဖဂန်နိုင်ငံသားစကားပြန်တွေအပါအဝင်အမေရိကန်တပ်ဖွဲ့တွေကိုကူညီခဲ့ကြသူအားလုံးကိုမကြာခင်ရက်တွေကတည်းကပြောင်းရွှေ့ပေးနေတဲ့အကြောင်းသတင်းတောက်တွေကိုမနစ်ကြာသာပရိနေကပြောပါတယ်အမည်မပေါ်လိုသူအရာရှိတဦးကလည်းသူတို့ရဲ့လျှို့ဝှက်ဆောင်ရွက်ရတဲ့အစီအစဉ်တွေကိုပြီးခဲ့တဲ့ဗုဒ္ဓဦးနေကကွန်ဂရက်လွှတ်တော်အမတ်တွေကိုရှင်းပြခဲ့တယ်လို့ဆိုပါတယ်အမေရိကန်အစိုးရကတော့အဲ့ဒီလူတွေကိုအာဖဂန်နစ္စတန်နိုင်ငံထဲကလုံခြုံစိတ်ကြတဲ့နေရာမှာပြောင်းရွှေ့ပေးတာတခြားနိုင်ငံတခုခုဒါမှမဟုတ်အမေရိကန်ပိုင်တဲ့နယ်မြေတခုမှာပြောင်းရွှေ့တာတွေကိုအလင်းမြန်လှုပ်ဆောင်ဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။ဒါဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာဖဂန်သမ္မတအရှုတ်ဂန်နီတို့ဒီကနေ့တောက်ကြနေ့မှာဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံကြမယ့်အစည်းအဝေးမတိုင်ခင်လှုပ်ဆောင်ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့အေဒီလာ17ရက်နေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနေ 9/11 နယူးယောက်မြို့ကဝေါ်ထရိတ်ကုန်သွယ်ရေးအမွှိုင်းမျောစင်လေးနဲ့အတိုက်ခံခဲ့ရတဲ့အနည်း20ပြည့်အခမ်းအနားမှာအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းမယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 9.13ပိုင်းဒိုမီတာ57 kHz 9859နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ကသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ American ပြည်သူ့မှာအခြေခံဆောက်အုပ်လုပ်ငန်းတွေအတွက်သုံးဆမဲ့စီစဉ်ကိုသဘောတူညီမှုရခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်နဲ့အထက်ပါတီကြီးတစ်ခုကထက်လွှတ်တော်မှတ်တီကကြေညာလိုက်ကြပါတယ်။သဘောတူညီမှုရည်ဖြစ်တဲ့အကြောင်းလွတ်တော်အမတ်တင်တဲ့သူဂျာလာလေးနဲ့ကအင်ဗီရောမှာသမ္မတကရုပ်တရက်ကြေညာလိုက်တာပါဘယ်ဘက်ကမှလူရင်နာကိုအပြည့်အဝမရဘူးဆိုတာကိုရှင်းရှင်းလင်းလင်းသိစေချင်ပါတယ်ဒါစစ်ဆန်ညီနိုင်တဲ့သဘောဖြစ်တယ်လို့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ဘုံသဘောတူညီချက်ဆိုတာကိုလည်းထင်ရနေပါတယ်ဒီမိုကရေစီစနစ်မှာဘုံသဘောတူညီမှုရဖို့ဟာအရေးကြီးပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်တလတော်ဘန်နာရီကော်မတီကအတိုက်ခံ Republican ကိုယ်စားလှယ်ရော့ပော့တ်မန်ကလည်းအခြေခံဆောက်အုပ်လုပ်ငန်းတွေမှာတမိုင်းဝင်လာအောင်ရင်းနှီးမြှုပ်နှံတုံ့ဆွဲသွားမဲ့အခြေခံလုပ်ငန်းစဉ်ကိုသဘောတူခဲ့ကြတဲ့အကြောင်းပြောဆိုခဲ့ပါတယ်။လန်ဒရာတိဆောက်ရေးလုပ်ငန်းတွေအပြင် Broadband Internet ဆက်သွယ်ရေးရင်းနှီးယထာတည်ယူပို့ဆောင်စနစ်တွေပါဝင်စီးပွားရေးအတွက်အကျိုးရှိမဲ့လုပ်ငန်းတွေမှာတုံ့ဆွဲသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်ပါတီထက်လွှတ်တော်အမတ်တူဖြစ်တဲ့ Christine Sinema ကလည်းတိုင်းပြည်လိုအပ်ချက်ကိုဦးစားပေးပြီးအပေးယူညှိနှိုင်းခဲ့တာလို့ပြောဆိုခဲ့ပါတယ်။ American Dollar 1 Trillion ကျော်သုံးဆမဲ့အစီအစဉ်ထဲမှာတော့လမ်းတွေ၊လက်စစ်တားအပေးလမ်းတွေနဲ့ Internet ဆက်သွယ်မှုတွေတိုးချဲ့ရေးအစီအစဉ်တွေကိုထည့်သွင်းထားတာဖြစ်ပါတယ
်။ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ဟာသူ့ရဲ့ဥရောပခီးစဉ်နောက်ဆုံးပိုင်းအနေနဲ့မနေ့ကြာတာပြည်နယ်ကပြင်သစ်နိုင်ငံကိုရောက်ရှိနေပြီးဒီကနေ့မှာပြင်သစ်သမ္မတ Emmanuel Macron နဲ့တွေ့ဆုံကြမှာဖြစ်ပါတယ်။ဒါအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဥရောပမဟာမိတ်တွေနဲ့ဆက်ဆံရေးတိုးတက်အောင်တွဲဆုံဆွေးနွေးပွဲခီးစဉ်အပြီးနောက်ဆက်တွဲခီးစဉ်ဖြစ်ပါတယ်။မဟာမိတ်ပေါင်းတွေနဲ့တွဲဆုံဆွေးနွေးမဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့ခီးစဉ်ဟာ ဥရောပမိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိုထိန်းသိမ်းရေးဟာအရေးပါတယ်ဆိုတာကိုအထူးပြုတာဖြစ်ကြောင်းနဲ့ကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးရာသီဥတုဆိုင်ရာအကျတဲ့ဖြစ်ရှိရေးကိစ္စတွေပါဝင်ကြောင်းမနေ့ကနိုင်ငံခြားရေးဌာနကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ
။ဘယ်ချင်းနိုင်ငံဘရက်ဆယ်မြို့ကဥရောပသမ္မဂ EU ခေါင်းဆောင်တွေရဲ့ဂျာဗာပင်းနေစည်းဝေးမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံရေးဆွေးနွေးမှာဖြစ်ပေမဲ့ရုရှားနဲ့နယ်စပ်ချင်းကပ်ရက်ရှိနေတဲ့နိုင်ငံတွေကတော့သဘောမချကြပါဘူး။ဒီလက်စားမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတတို့တွေ့ဆုံခဲ့ပြီးတဲ့နောက် EU ကလည်းတွေ့ဆုံမှုပြည်ထောင်နဲ့ဂျာမနီနိုင်ငံတွေကအဆုပြုခဲ့ကြတာပါ။ဥရောပတိုက်တည်ငြိမ်ရေးအတွက်ရုရှားနဲ့ဆွေးနွေးပြောဆိုဖို့လိုအပ်ပြီးဆွေးနွေးရမှာလဲဥရောပရဲ့စံတန်ပိုးတွေကိုရှော့ချစရာမလိုတဲ့အကြောင်းEU စီဝေးပွဲအတွက်ဘရက်ဆယ်ကိုရောက်လာတဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဂျမန်ဝန်ကြီးချုပ်အင်္ဂလာမာကဲကလည်းအမေရိကန်နဲ့ရုရှားထိပ်သီးဆွေးနွေးပွဲကိုတွေ့ရတဲ့အတွက်ဝမ်းမြောက်တဲ့အကြောင်းနဲ့ရုရှားနဲ့ပထဝီအနေထားရပုံမူနီးစပ်တဲ့ဥရောပအနေနဲ့လည်းအလားတူတွေ့ဆုံတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံအရေးလိုကိစ္စရပ်တွေဟာအမေရိကန်နဲ့ဥရောပကိုပိုပြီးထိခိုက်နေတာကြောင့်အမေရိကန်နဲ့ရုရှားတွေ့ဆုံမှုကိုဘေးကနေကြည့်နေုံတသက်မဖြစ်သင့်ဘူးလို့လည်းပြောဆိုခဲ့တာပါ။ရုရှားသမ္မတကလည်းဆွေးနွေးမှုတွေအမှန်တကယ်လိုအကြောင်းလက်ခံခဲ့တယ်လို့လည်းရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ကကြာတာပြင်းနေမှာပဲပြောဆိုထားပါတယ်
။တရုတ်နိုင်ငံရှင်ချမ်းပြည်နယ်မှာအာရဗလိုအပ်ပြီးခိုင်းစေခဲ့တယ်လို့ဆွဆွဲခံရတဲ့တရုတ်ကုမ္ပဏီ၅ခုရဲ့ထုတ်ကုန်ပစ္စည်းတွေတင်သွင်းခွင့်ကိုအမေရိကန်ပြည်ထောင်စုကတင်းကြပ်ကန့်သတ်လိုက်ပါတယ်။အဲ့ဒီကုမ္ပဏီတွေဟာဝီဂါမွတ်စလင်တွေတိုင်းရင်းသားတွေနဲ့တခြားလူနည်းစုဘာသာရေးအုပ်စုတွေကလူတွေကိုအဓမ္မအလိုအပေးခိုင်းစေတာတွေကိုတရုတ်အစိုးရကလည်းခွင့်ပြုထားတယ်လို့အမေရိကန်သမ္မတအင်ဂျီတော်ကမနေ့ကြာတာပရိနေကထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကပိတ်ပင်လိုက်တဲ့ကုမ္ပဏီတွေကတော့ဟိုရှိုင်းစီလီကွန်အင်ဒပ်စထရီကုမ္ပဏီ၊ရှင်ချန်းဒါဟိုစွိုင်းအင်ကုမ္ပဏီ၊ရှင်ချန်းအီစ်ဟုတ်နာဖိုရက်စ်ကုမ္ပဏီ၊ရှင်ချန်း GCL စွိုင်းအင်ဒင်းနည်းပညာကုမ္ပဏီနဲ့ရှင်ချန်းထုတ်လုပ်ရေးနဲ့ဆောက်လုပ်ရေးကုမ္ပဏီတို့ဖြစ်ကြပါတယ်။ဒါ့အပြင်အမေရိကန်အစိုးရကပိုလီစီလီကွန်ကုမ္ပဏီကိုလည်းကလေးလုံသားတွေနဲ့အာရဗလိုအပ်ပြီးခိုင်းစီမှုတွေရှိတယ်ဆိုပြီးဆွဆွဲကထတ်တိုးစင်းထဲမှာထည့်လိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူဇောင်လီချန်းကတော့သူတို့အစိုးရအနေနဲ့အမေရိကန်တန်ခတ်တဲ့တရုတ်ကုမ္ပဏီတွေရဲ့အကျိုးစီးပွားအခွင့်အရေးအတွက်လိုအပ်တာမှန်သမျှအကာအကွယ်ပေးသွားမယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
။စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်ကိုရုပ်တံအဖြစ်နဲ့ပါထုတ်လွှင့်နေတာဆိုပေမဲ့ဒီကနေ့မနက်ခင်းမှာတော့ရုပ်တံပိုင်းဆိုင်ရာကျွန်တော်တို့စပိုင်းချုပ်ရင်းမှုတစ်ခုရှိနေတဲ့အတွက်ကြောင့်မလို့ဒီရုပ်တံပိုင်းအဆင်မပြေဖြစ်တာကိုသောရဆင်တွေကိုတောင်းပန်အပ်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့သတင်းပေးပို့ချက်တွေကိုစတိုက်ဆိုလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့ ICJ အမှုကိုစစ်ကောင်စီကဆက်လက်ရင်ဆိုင်သွားမယ်အကြောင်းပါကုလန်မကရဲ့ BB ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံကတရားစွဲထားတာကိုခုခံရင်ဆိုင်ရေးဥဆောင်ကော်မတီတရက်စစ်ကောင်စီကအစ်စ်ပြန်လဲဖွဲ့စည်းလိုက်ကြောင်းပြီးခဲ့တဲ့အပတ်ကကြေညာပါတယ်။ဇွန်လ18ရက်နေ့ထုတ်နိုင်ငံတော်ပြန်နှံ့ရအရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဥဆောင်တဲ့အဲ့ဒီကော်မတီမှာအခုဆိုရင်စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကဥဆောင်သွားမှာပါ။စစ်ကောင်စီရဲ့ဝန်ကြီးတချို့နဲ့တရားရေးအရာရှိတွေအဓိကပါဝင်တဲ့အဖွဲ့ဝင်၈ဦးပါ ICJ မှာခုခံရေးကော်မတီကိုဘာကြောင့်ဖွဲ့စည်းခဲ့ပြီးဘလို့စိန်ခေါ်မှုတွေနဲ့ထိရောက်မှုတွေရှိနိုင်ပါမှာပါလဲနိုင်ငံတကာလူ့အခွင့်အရေးဥပဒေကျွမ်းကျင်သူတွေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာစစ်တပ်အနေနဲ့ရခိုင်ပြည်နယ်ကရေဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ ICJ မှာတရားစွဲထားတာကိုခုခံဖို့အခုဖွဲ့စည်းလိုက်တဲ့ကော်မတီတရဲ့ထိရောက်နိုင်မှုကိုမေးရမှာတရားလွှတ်တော်ရှင်နေကြီးဥက္ကမောင်စောက
ဒီကတော့အကုန်လုံးငလူလူမျိုးတော့ပေါ့ဘယူအီးလီတို့ပဲပေါ့နော်အဲ့တော့အကုန်ပြည်စင်လိုက်တာပေါ့သူတို့အကြီးအသေးဘလန့်ပြခဲ့ပြီးစစ်တပ်ကကောင်းမသိဘူးဘာလုံးနိုင်ကလေးဆိုတာဟုတ်တော့ဒီတံတရားရှိတယ်ပေါ့ဗျာအရင်အစိုးရလက်ထက်ကလည်းပဲဟိုကျွန်တော်တယောက်ချင်းအနေနဲ့ကတော့ ICJ မှာအဲ့ထုတ်ချေတဲ့ကိစ္စတွေကကျွန်တော်အားမရဘူးပေါ့ဗျာဘာလို့ဆိုတော့အကုန်လုံးကိုရုံးလုံးထွေးအကုန်လုံးကာကွယ်နေရတယ်ဒီစားဖြစ်ဗျအဲ့တော့အဲ့ဒီပုံစံတိုင်းအခုလဲဆက်သွားပြီးတော့အဲ့ဒီပို့ပြီးတော့မှဟိုမျက်စိမြင်ရင်းဒီ ကျွန်တော်တို့ကျန်လာလိုက်ရတယ်တော့ဘာကြောင့်မို့လို့အခုအချိန်မှာခုခံဖို့ဖွဲ့ရတာကိုမေးရမှာလဲနောက်တရားလွတ်တော်ရှင်းနေကြီးဦးကြည်ညင်းကဒီအခုကျွန်တော်20လရဲ့နေမှာအဲဒါတို့16ရဲ့နေမှာသူကပြောလာ20ရဲ့နေမှာရှောက်လာပြန်လဲတင်မှုအတွက်ရပုတ်ပြန်တင်မှုအတွက်ဖွဲ့တယ်လို့ကျွန်တော်ကတော့အဲ့ဒါယူဆပါတယ်အနေနဲ့အကြီးကဲလောလောဆယ်ဖြစ်နေတဲ့တူရင်းနဲ့ပတ်သက်လာရင်တော့အဲဒီဖက်ကိုကား ားပေါ့ဗျာ represent လုပ်နိုင်တဲ့လူကိုသူတို့ကလုပ်လိုက်တာပေါ့သူမသွားရရင် ex party လို့ခေါ်တာပေါ့တရားရုံးမှာသူမလာဘဲနဲ့မျက်ကွယ်မှာစစ်သွားမှာပဲပိုးနာမှာပေါ့နော်အဲ့တော့ ex party ဖြစ်မခံနိုင်ဘူးပေါ့ဗျာအဲ့ဒီရောမလို့သူကုကံမယ်လို့ဆုံးဖြတ်လိုက်ပုံရပါတယ
်ဒီနေရာမှာအခုလိုစစ်ကောင်စီကဖွဲ့လိုက်တဲ့အဖွဲ့အစ်အပေါ် ICJ ဘက်ကဘလို့တုံ့ပြန်နိုင်ပါလဲလို့မေးရမှာနော်ဝေးခြေဆိုင်လူခွေရင်ရှင်နေကြီးဦးမင်းလွယ်ဦးက
ICJ ဘက်ကတော့နိုင်ငံတော်ဆွဲထားတာဖြစ်တဲ့အတွက်နိုင်ငံတော်ဘက်ကနေပြီးတော့ခုခံချိန်ဖမယ်လူအခုလိုမျိုးပေါ်လာတာဟိုကန့်ကွက်ဖို့ရအောင်မြင်မှုလို့ကျွန်တော်တို့မြင်ပါတယ်တရားဝင်မှုမဝင်မှုဆိုတာတဲ့အပြစ်ပေးနိုင်ဖို့ဆုံးဖြတ်ချက်ချဖို့လူတဲ့အခါမှာတရားပြန်ဖြစ်တဲ့အတွက်တရားပြန်ကိုစားအခုသိရောက်လာတဲ့ဘွဲ့ကိုပဲဆက်လက်လက်ခံပြီးတော့ဖြစ်စေသွားမယ်အခြေအနေမျိုးရှိတယ်လို့ကျွန်တော်တို့မြင်ပါတယ်။ကျူးလွန်ခဲ့တဲ့သူတွေကိုယ်တိုင်ရင်ဆိုင်ချေရှင်းမယ်ဆိုတော့ပိုကောင်းတာပေါ့ဗျာ။အရင်တုန်းကတော့ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကစစ်ဆိုးရကိုစားသွားပြီးတော့ခုခံချေပါပေးရအောင်။အခုတော့စစ်ဆိုးကသူကိုယ်တိုင်ချေပါမယ်ဆိုတော့အခုအချိန်မှာပိုပြီးတော့ ICJ အတွက်ညှောင်းနှင်းထားတဲ့အတိုင်းဖြစ်လာနိုင်မယ်လို့ကျွန်တော်တို့မြင်ပါတယ်။ NUG ကလည်းဒီကိစ္စပေါ်မှာတော့ကံကွက်နေလို့ကျွန်တော်တော့မတင်ပါဘူ
း။အဲဒီတော့အခု ICJ မှာခုခံမဲ့အဖွဲ့အစ်အနေနဲ့ဘလို့စိန်ခေါ်ချက်တွေကြုံရနိုင်ပါလဲလို့မေယာမှာဦးခင်မောင်စောက
Public Opinion ကိုဖန်တီးတဲ့နေရာမှာတော့ကောင်းဆောင်စီကတော်တော်ကိုချက်ုပ်ရခဲ့လို့ပြီးတော့ဟို International Public Opinion ကတချို့ဟာတွေကကိုယ့်ဘက်ကဟာနေတာတွေရှိတာကိုသိရမယ်ကျွန်တော်ကကောင်းဆောင်စီကြီးဒီပြည်သူလူထုတရားလုံးနဲ့တအုံးအုံးဖြစ်နေတဲ့အခါကျတော့ကျွန်တော်ဝိုင်းချက်ုပ်ကြည့်ပြရတဲ့အနေနဲ့အခုနောက်ပိုင်းဒီကွယ်ထဲမှာတော့အဲဒီ public opinion ဖန်တီးနိုင်တဲ့သူတို့ကျွန်တော်သိပြီးတော့မတွေ့ဘူးပေါ့ဗျာ။ဒီဝင်းကတော့ဒါဘူးဆိုးလာပေါ့ဗျာ။နောက်နောက်ပြီးတော့အခုဖြစ်နေတဲ့အခြေအနေမျိုးအရာကိုပို့ပြီးတော့နည်းနည်းလေးခက်ခဲမှာပေါ့။ကျွန်တော်လည်း we stand with the right and see them next year ။အဲနိုင်ငံတကာမှာလည်းပဲအဲ့ဒီအချိန်လုံးကအထောက်မှဒေါ်ဆန်းစုကြည်အနေနဲ့ဟိုတော်တော်ကလေးဟိုအဖြစ်ခံရတာရှိတယ်။အခုဆိုရင်တော့အဲ့ဒီကနေစစ်တမ်းလေးကြီးနဲ့ပတ်သက်လို့ပြနေရတယ်။တော်တော်ဆူသွားပါပြီကြာတယ်
။ဒါဖြင့် ICJ တရားရုံးမှာရှေ့ဆက်ဖြစ်လာနေတာကိုလည်းဦးမင်းလည်းဦးကအ
ရင်ငုံကပြောထားတဲ့ဥစ္စာတွေပုံမှန်ပဲဆက်ပြီးတော့ထိခါမီကောင်းမယ်လို့ဝန်မှရှိပါတယ်။တွေ့ထူးထူးတော့အစ်စ်တွေချက်ပြီးတော့တော့လုံးပြအကြောင်းမရှိပါဘူး။နောက်ပြီးတော့အမားတော့ဒီကိုယ်တိုင်သွားကြအောင်ပြောတော့ပါဘူး။စာပေးစာအုပ်နဲ့အွန်လိုင်းကနေပဲအလုံးလုံးပဲကိစ္စဖြစ်တယ်လို့ပဲကျွန်တော်တို့ကတော့ကြံမြင့်သိကြပါလေအဲ့တော့ခုခံချေပါမယ်အဖွဲ့ရေလို့သာဖွဲ့လိုက်တယ်တကယ်တမ်းတရားဥရှိမှာရင်ဆိုင်ကြည့်ရှင်းမှုအတွက်တော့မလိုအပ်ဘူးလို့ထင်ပါတယ်တရားမမှုလိုမျိုးဖြစ်တဲ့အတွက်နှစ်ဖက်စာပြီးစာယူတွေနဲ့ပြန်လာကန့်ကွက်လာတွေတင်သွင်းမယ်တစ်ဖက်ကအစိုးပြုလာတွေကိုပြန်လည်ချေပါမယ်စတဲ့ဥစ္စာတွေပဲဆက်လုပ်သွားမယ်အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီအပေါ်မှာတော့နိုင်ငံတကာရှေ့မြင်နိုင်ငံဖို့အတွက်တော့အခက်အခဲများကြီးတွေ့နိုင်တယ်လို့ကျွန်တော်တို့ဒီလိုပြောပါ
ဒါပေမဲ့အရင်ခုခံခဲ့ချက်တချို့ပြင်နိုင်တယ်လို့တော့ဦးကြည်မြေကဆိုပါတယ
်ကျွန်တော်ထင်တာကတော့ညီလိမ့်မယ်လို့ထင်တယ်ဘာလို့လဲဆိုတော့သူတို့ပုတ်ကပ်ပြောနေကြတာဟာဒီအခက်ခက်ကြည့်ရတာဟလားဒါကတော့ဝန်ခံလို့ဖြစ်တယ်ဒါကတတ်မလို့ထိုးချလို့ဖြစ်တယ်ဟလားအဲဘယ်ဘိုက်ကတော့လက်ဆောင်ရှိဖွဲ့စည်းပုံချေအောင်ပြီဘယ်လောက်ရသူစုကပြောတယ်လေအဲတပ်ဟိုအစိုးရမှာအာဏာမရှိဘူးတက်ကသူ့သဘောတက်ကသဘောပဲအဲအဲ့ဒါလေးပြောထားတဲ့အပေါ်မှာအဲသူတို့ကသူတို့ကိုထိုးချတယ်အမှားတော့အချိန်အောင်ပြရာတိကြရေးထားတာအဲ့တိုင်းပဲတက်တာဝင်မယ်လေတက်ပိုင်းဆိုင်ရာကိစ္စတွေကိုလွတ်လပ်စွာလုပ်နိုင်တယ်ဆိုတာတပိရောအဲ့ဒါအဲ့ဒါကိုပြန်ပြင်နေတယ်ဆိုရင်တော့အချိန်အောင်ပြတော့ဆန့်ကျင်ပါပဲလေအဲ့ဒါကတော့တေကာမုတ်ချရှုံးမှာပဲသူဘာမှမလုပ်တော့ဘူးတကယ်ကြတော့ခေါကဒီခွင့်မရလောက်ပါတယ်ရှင်းနေအဖွဲ့ကြီးနဲ့ဆွဲတာဆိုတော့ဟိုကတကယ် expert ပဲပြီးတော့နိုင်ငံတကာထွေးကြုံနေတယ်အများကြီးရှိ
တကယ်တော့လက်ရှိမှာလဲဆေးရနာတင်ပြီးဆက်ဖြစ်လာတဲ့ပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေကိုလည်းနိုင်ငံတကာမှာဆက်လက်စုံစမ်းစစ်ဆေးမှုတွေတိုးမြှင့်လှုပ်ဆောင်လာနေပါတယ်နော
်ကိုဝင်းမင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခင်ကမြန်မာနိုင်ငံသားအလို့သမားအများစုလုံနေတဲ့ငါးတိတာဆက်ယုံမှာဇွန်လ24ရက်နေ့အထိကိုဗစ်အတည်ပြုလူနာ400ကျော်တွေ့ရှိခဲ့ရပါတယ်။ဒီလိုမျိုးကူးစက်မှုတွေများလာတဲ့အတွက်အဲ့ဒီဒေသတော်ဝိုက်အလို့ယုံနဲ့စာတင်ကြောင်းတွေကိုဖိတ်ထားရပါတယ်။ထိုင်းအခြေစိုက် VOA သတင်းနောက်မအေးမာကအခြေအနေတွေကိုပြောပြပါမယ်ခင်ဗျာ
။ထိုင်းနိုင်ငံဆုံခလာပြည်နယ်ထဲမှာမြန်မာလူသမားအများအပြားအလို့လောက်ကင်နေတဲ့ငါးတိတာဆက်ယုံမှာဇွန်လ22ရက်နဲ့23ရက်ကိုဗစ်စစ်ဆေးတာမှာအလို့သမား400နီးပါးကိုဗစ်ရောဂါကူးစက်နေတာကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီအတည်ပြုလူနာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်ဆိုပြီးရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဟဲ့ရမျိုးတာဝန်ခံဥပကြီးကအခုလိုပြောပါတယ်
။390တရားဖြစ်သွားပြီမှတရက်တရက်တိုးတာပေါ့နော်ရောဂါကူးစက်တဲ့လူနာတွေကဟုတ်ကဲ့။ဒီထက်ယူနေကြိုးကကျွန်တော်ဆော့ကလာခိုင်မှာဆိုလို့ရှိရင်ဆက်ယုံနှစ်ယုံရှိတယ်။ဘာတက်တာဆက်ယုံတစ်ယုံရင်ပစွမ်းဆက်ယုံတစ်ယုံရင်လက်ရှိမှာဆိုလို့ရှိရင်တော့ကျွန်တော်အဖက်မှာဆိုလို့ရှိရင်တော်တော်ဆိုးရွားနေတာပေါ့နော်။ဒီကြုံတွေ့နေရတဲ့ပြဿနာတွေကနေပြီးတော့ဒီဆေးရုံတွေမှာလည်းလူနာတွေတော်တော်များများရှိတယ်တချို့ဆေးရုံတွေဆိုရင်လည်းကဒန်းတွေမလုံလောက်တဲ့ဒီပြဿနာတွေကိုကြုံတွေ့နေရတယ်ကဒန်းမလုံလောက်တဲ့အတွက်ကြောင့်ဒီလူနာတွေအလားမတားလည်းဆေးရုံကိုခိုးတဲ့အပိုင်းတွေပေါ့နော်အဲဒီဥစ္စာကိုလည်းကြုံတွေ့နေရတယ်ဟုတ်ကဲ့
ဇွန်လ24ရက်နေ့အတွက်အတည်ပြုလူနာ240ထက်မနည်းရှိနေပြီးစုစုပေါင်း90သူ1000ကျော်ရှိတဲ့ဆုံခလာပြည်နယ်ထဲမှာမြို့နယ်16ခုကဆက်ယုံအလုပ်ယုံနေစာတင်ကြောင်းတွေကိုလည်းပိတ်ထားပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်ကက်ယောဂါထိန်းချုပ်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကကိုဗစ်ထိန်းချုပ်ရေးလုပ်နေတာနဲ့ပတ်သက်လို့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ဖမားတီอยู่ในแคมป์คนงานเราก็ใช้รูปแบบการซิลนะครับตอนนี้แรงงานพม่าที่อยู่ในแคมป์คนงานมีประมาณ 1,100 คนเราตรวจไปแล้วบางส่วนแล้วก็พบว่ามีติดเชื้ออยู่ประมาณ60คน
ပြောသွားတာကတော့အခုချိန်မှာကိုဗစ်လူနာတွေကိုသုံးတုပ်ခွဲထားပါတယ်။နံပါတ်1ကတော့မြန်မာအလို့သမားအုပ်စုဖြစ်ပြီးမြန်မာနိုင်ငံသား1100ကျော်ရှိနေပါတယ်။အဲ့ဒီထဲကပိုးတွေ့လူနာ60ကျော်ကိုဆေးကုသပေးနေပါတယ်။နှစ်အုပ်စုကတော့ထိုင်းနိုင်ငံသားအလို့သမားတွေဖြစ်ပါတယ်။သုံးအုပ်စုကတော့အလို့သမားမိသားစုဝင်တွေဖြစ်လို့သူတို့ကိုခွဲပြီးနေရာအသီးသီးကိုပို့ဆောင်ပေးနေပါတယ်။မြန်မာနိုင်ငံသားတွေအားလုံးကိုတစုတည်းထားထားပါတယ်ဆိုပြီးပြောဆိုသွားပါတယ်။ဒီနေ့ဇွန်လ24ရက်နေ့မှာတော့ထိုင်းနိုင်ငံလုံးမှာကိုဗစ်အတည်ပြုလူနာတဲ့4100ကျော်ရှိနေတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။စုစုပေါင်းကိုဗစ်အတည်ပြုလူနာက 23,200 ကျော်ရှိပြီးသေဆုံးသူလူနာစုစုပေါင်း 1,895 ဦးထက်မနည်းရှိနေပါတယ်ရှင်
။ထိုင်းခြေစိုက် VOA သတင်းတော့မအေးမှာပြောပြသွားတော့ပါခင်ဗျာ။အခုလိုမျိုးထိုင်းနိုင်ငံဒေသတချို့မှာကိုဗစ်ကူးစက်မှုတွေရှိနေကြမှာပဲ။ထိုင်းနိုင်ငံသားတွေကလည်းဒီထိုင်းရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်ဟာဘရင်စနစ်ကိုပါပြင်ဆင်ပေးဖို့စတဲ့တောင်းဆိုချက်တွေနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာဆန္ဒပြခဲ့ကြပါတယ်။ AP သတင်းပေါ်အခြေခံပြီးတော့မတ်ခွန်ညိုပြောပြပါမယ်
။ COVID-19 ကာယရောဂါတက်တရလိုင်းကိုတားဆီးနိုင်ဖို့ကန့်သက်တားမြစ်ချက်တွေထဲမှာပါတဲ့လူစုလူဝေးမလှုပ်ဖို့တားမြစ်ထားတဲ့ခြားကပဲအခုလိုဆန္ဒပြနေကြတာဖြစ်ပါတယ်။ဆန္ဒပြသူရေအတွက်ပုံများလာပြီးတဲ့နောက်သူတို့ဟာထိုင်းဖွဲ့စည်းပုံအခြေခံဥပဒေတချို့ပြင်ဆင်ရေးမက်ခွဲဆုံးဖြတ်မဲ့လွတ်တော်အစအဦးစီးချီတက်ခဲ့ကြပါတယ်။မကြာခင်ကမှထောင်ကပြန်လွတ်လာတဲ့စန္ဒပြကျောင်းသူခေါင်းဆောင်တန်နုစာရာစီတီဂျီရာဝတ္တနာကူကအခုလိုပြောပါတယ
်။ဝန်နီတင်ကอยากมาเพื่อถึงด้วยล่ะว่าจะอยู่นะว่า
ထောင်ကပြန်ထွက်လာတဲ့သူတွေနဲ့အပြင်မှာကြံခဲ့တဲ့သူတွေဟာကျမတို့ရဲ့တိုက်ပွဲကိုရှေ့ဆက်နေပြီးတောင်းဆိုချက်၃ခုကိုလည်းဆက်ပြီးတောင်းဆိုသွားကြမယ်ဆိုတာကိုအတည်ပြုဖို့ဒီနေရာကိုလာရောက်ကြစီကြပါလေ။ရှေ့မှာဘာတွေပဲဖြစ်ဖြစ်ဒီခရီးကိုအတူဆက်ကြရပါမယ်။အတိတ်ကဖြစ်ခဲ့တာတွေကိုသင်ခန်းစာယူပြီးကိုယ့်ကိုယ်ကိုတိုးတက်အောင်ပြင်ဆင်ကြရမှာဖြစ်ပါလေ
။ကာယောဂါဘေးပေါ်စိုးရိမ်စိတ်ကြောင့်ရောအခုမှအာမခံနဲ့ပြန်လွတ်လာတဲ့စန္ဒပြခေါင်းဆောင်တွေထောင်ချခံရတဲ့အချိန်မှာထိုင်းနိုင်ငံအတွင်းလာတော်ကြစန္ဒပြပွဲတွေခဏတော့ငြိမ်သက်သွားခဲ့ပါသေးတယ်။ဆန္ဒပြသူတွေဟာအရင်တောင်းဆိုချက်တွေအတိုင်းဆက်ပြီးရည်တည်ကြသေးဖြစ်ပေမဲ့အာယုံဆိုင်မှုပြောင်းကောင်းပြောင်းသွားနိုင်တဲ့အကြောင်းထောင်ကပြန်လွတ်လာတဲ့အဓိကဆန္ဒပြကြောင်းသားကောင်းဆောင်ပရစ်ချီဝရက်ကကြာသာပတင်းနေကအခုလိုပြောပါတယ
်ပီနီဒေနာต่อสู้ขับไล่เผด็จการคน
ประยุทธ์ပြီးရင်တုန်းကကျွန်တော်တို့တောင်းဆိုချက်တွေမှာအဟန့်အတားတွေနဲ့ပတ်သက်လို့ဖိပြောခဲ့ကြပါတယ်ဒီနေ့မှာတော့ဒီထက်တိုးပြီးဝင်းကြီးချုပ်ပရာယုတ်ချန်ဦးချာရဲ့အနာရှင်စနစ်ကိုဖယ်ရှားဖို့တောင်းဆိုသွားပါမယ်
။ဝင်ကြီးချုပ်ပရာယုတ်ချန်ဦးချာရဲ့အစိုးရအဖွဲ့ဟာကတ်ယောဂါဘေးကနေပြန်နလန်ထလာရေးအတွက်ကိုဗစ်ကာကွယ်ဆေးတွေကိုအချိန်မီလုံလောက်အောင်ထောက်ပံ့ပေးဖို့ပြက်ကွက်ခဲ့တယ်ဆိုပြီးအကြီးအကျယ်ဝေဖန်ခံနေရတာပါ။အ အခုစန္ဒပြပွဲဟာထိုင်းနိုင်ငံရဲ့အကျွမ်းမဲ့ဘယင်စနစ်ကြဆုံးခြင်း၈၉ကြိမ်မြောက်နှစ်ပတ်လည်အနေနဲ့လည်တိုက်ဆိုင်နေပါတယ်။ဒီရက်စွဲဟာစန္ဒပြကံကွယ်သူတွေအတွက်နှစ်စဉ်ဆုဝေးရာနေ့ရက်တရက်လည်ဖြစ်ခဲ့တာပါ။
ထိုင်းနိုင်ငံဟာဘယင်းစနစ်နဲ့ပတ်သက်ရင်နည်းနည်းမှအထိမခံဘဲထိုင်းတော်ဝင်မိသားစုရဲ့ဂုဏ်သိက္ခာကိုထိပါတဲ့ပြုမှုပြောဆိုရေးသားသူတွေဟာအနည်းဆုံးထောင်ဒါ15နှစ်ထိပြစ်ဒဏ်ချမှတ်ခံကြရပါတယ်ရှင်။အခုတခါတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတာတွေတဲ့ဒီမြန်မာပြည်ဆိုင်ရာအကြောင်းတွေကိုဦးကျော်စံကမူရင်းအားပေါ်မှာပြောပြပါမယ်ခင်ဗျာ။ ဖျူစာပြောပြလိုတဲ့ရေးသားချက်တစ်ခုကတော့ဝါရှိုအင်စတီကျူတ်.org မှာရေးသားထားတာဖြစ်ပါတယ်။မြန်မာစစ်ကောင်စီအကြီးအကဲရုရှားကိုရောက်ရှိဆိုတဲ့ပထမဆုံးပဲဖြစ်ပါတယ်။ဗိုလ်ချုပ်ကြီးမင်းအောင်ဟန်ဟာရုရှားနိုင်ငံမှာနှစ်စဉ်ကျင်းပမြေလူမျိုးရေးကော်မတီအစည်းအဝေးကိုတက်ရောက်ပြီးတဲ့နောက်သူတို့ရဲ့စစ်ကောင်စီကိုအခိုင်အမာထောက်ခံနေတဲ့ရုရှားအရာရှိကြီးတွေနဲ့ဆက်လက်တွေ့ဆုံတယ်လို ရှိရာအကျံဖက်မှုတိုက်ဖြည့်ရေးဒေသတွင်းလုံခြုံရေးနဲ့ထူးခြားတဲ့ကောင်းစဉ်တစ်ခုကတော့မြန်မာနိုင်ငံမှာပြည်ပနိုင်ငံတွေလက်ခံနိုင်ွယ်မရှိသောဝင်ရောက်ဆွဖက်မှုဆိုတဲ့ကိစ္စကိုဆွေးနွေးကြတယ်လို့ရုရှားလုံခြုံရေးကောင်စီကထုတ်ပြန်ကြေညာဖော်ပြထားပါတယ်။ဒီခေတ်စဉ်ဟာမြန်မာစစ်ကောင်စီကိုရုရှားထောက်ခံကြောင်းအခိုင်အမာပြသလိုက်ကြတယ်ဖြစ်တယ်လို့ဆိုပါတယ်။ ပူဂျုံမီမြောင်ဟန်အာဆီယံနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဖို့အတွက်အင်ဒိုနီးရှားနိုင်ငံကိုဆွဲရောက်ခဲ့ပြီးနောက်ဒုတိယအကြိမ်ပြပခရီးစဉ်လည်းဖြစ်ပါတယ်။ပူဂျုံမီမြောင်ဟန်ကိုရုရှားလာဖို့လက်ခံလိုက်တဲ့အချိန်ဟာကလတ်သမဂအထွေထွေညီလာခံကမြန်မာစစ်ကောင်စီအနေနဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့ဒေါန်ဆန်းစုကြည်ပါဝင်ထိမ့်သိမ်းထားတဲ့နိုင်ငံရေးကောင်စုံကိုလှုပ်ပေးဖ ဒီမိုကရေစီကိုနောက်ထပ်တစ်ကြိမ်နောက်တောင်းကိုပြန်ပို့လိုက်ခြင်းဆိုတဲ့ခေါင်းစဉ်ပဲဖြစ်ပါတယ်ဆစ်အနာသိမှုဟာမြန်မာဒီမိုကရေစီကိုနောက်ထပ်တစ်ကြိမ်နောက်တောင်းကိုပြန်ပို့လိုက်ခြင်းဆိုတဲ့ခေါင်းစဉ်ပဲဖြစ်ပါတယ်ဆစ်အနာသိမှုလဲအခုပြန်သွားပြီဖြစ်တယ် ဒီအနာသိမှုဟာဆိုရင်အာရှရဲ့အစည်းအဝေးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာပြည်နာကြောင့်တစ်ဆင့်ကကြော်ကြခဲ့တဲ့ဒေါန်ဆန်စုကြည်ရဲ့နိုင်ငံတကာပုံရိပ်မိမ့်မိန်သွားပြီးပြည်ပရင်းနှီးမြှုပ်နှံမှုတွေရော့ကျသွားတဲ့အချိန်မှာနောက်ထပ်ထိုးနှက်ခံရမှုတစ်ခုဖြစ်တယ်လို့ဆိုပါတယ်။ဒါပြင်ကိုဗစ်ကာယောဂါနဲ့ရုန်းကန်နေရခြင်းဖြစ်တဲ့အတွက်အဒီအနာသိမှုနိုင်ငံရေ
ကျွန်တော်တို့ကပိတ်ဆို့မှုတွေကိုအာနာသိမ့်ပြီးရဲ့နောက်ပြန်လည်ချမှတ်လိုက်ပေမဲ့ဘလောက်ထိရောက်မှုရှိမလဲဆိုတာကတော့မသေးကြပါဘူးတဲ့တရုတ်ကတော့ကုလသမဂ္ဂရဲ့လက်နက်ပိတ်ပင်ရေးကိုငင်းဆန်ပြီးစစ်ကောင်စီကိုဆက်လက်ထောက်ခံနေပါတယ်ဂျပန်အိန္ဒိယတို့ကလည်းဖိအားပြင်းထန်လေလေတရုတ်ဩဇာကြီးမားလေလေဖြစ်မှာကိုစိုးရိမ်နေကြပါတယ်တဲ့စင်ကာပူနိုင်ငံကတော့ပိတ်ဆို့ဒဏ်ခ
ဒီဆရာနာသိမှုကြောင့်2021မှာမြမစီပွားရေးဟာဆရာခိုင်နှုန်းကျုံသွားပြီးစီးရဲနံပါတ်မှုစီးစီးသာသာမြင့်တက်လာလိမ့်မယ်လို့ခန့်မှန်းထားကြောင်းရေးသားထားပါခင်ဗျာ
VOA American တဲ့ ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကို နေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေ တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ ကျိုးရုပ်ဖမ်းယူမှုနဲ့ တိုင်းဒိုမီတာတို့အပြင် စမတ်ရို VOA မြန်မာပိုင်း Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ ဒီစမတ်ရို Internet ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့ တခြားနောက်နည်းလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ရိုက်ထည့်လိုက်တာနဲ့ Tomorrow View မြန်မာပိုင်း ပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်း နားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ View မြန်မာပိုင်း YouTube လိပ်စာက youtube.com/viewbermeschannel ဖြစ်ပါတယ်။ စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ် စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ် အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တယ်ဆိုရင်တော့ soundcloud.com/voaburmese ဖြစ်ပါတယ် VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
ဒီမှာဆောင်တော်ချိန်မနေ့6နိုင်ခွဲရှိပါပြီခင်ဗျာ VOA American တန်ကနေတောက်ကြနေမနေ့ခင်းအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့ လိုင်းမီတာ 24 48 ngaset de pyin lain lat meter 190 ga ba set pi lo tin set pi ni da phit par de aku dutiya bai nai kwe atwin ma ro u ong khin ya myama yee tong the che u win min ye chan ma yee khan na ne tan yin tadin lwa a season tin set de kha ma ro
အတိအခရရှိတာဟုတ်ပါလေဖြည်းဖြည်းချင်းစောင့်ကြည့်ကြလာပါတော့အက်ဒီတာထဲမှာစီကောင်စီဘက်ကဒီလူတွေကိုစီစီနေရဖတ်ကြည့်ရမျိုးမရှိဘူးသူစစ်စစ်နေမျိုးမရှိဘူးဆိုရင်တော့
ကျွန်တော်တို့လက်ထပ်ပြင်ဆင်ဆွေးနွေးဖို့ဖြစ်လာနေတာပေါ့မင်းတပ်ဘက်ကအခြေအနေတွေကိုတိုင်းရင်းသတင်းလွှာအစီအစဉ်မှာပြည့်စုံနားဆင်ရမှာပါအခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ပါအတူပီလို့ခေါ်တဲ့တိုင်းသူပြည်သားကိုကာကွယ်ရမယ့်တာဝန်ဟာဒေသခံအစိုးရရဲ့တာဝန်သာဖြစ်ပါတယ်ဒီတာဝန်ကိုဒေသခံအစိုးရကပြက်ကွက်တဲ့အခါအပြည်ပြည်ဆန်ရာကဆွတ်ဖက်ဖို့တာဝ
အချက်အလက်အာဏာပိုင်ဆိုင်မှုဆိုတာနိုင်ငံလူနိုင်ငံသားကိုကာကွယ်ရမယ့်တာဝန်ကိုဆိုလိုတာဖြစ်ပါတယ်ဒီတာဝန်ကိုစမ်းဆောင်မှုဒေသခံအစိုးရကပြက်ကွက်တဲ့အခါမှာဝင်ရောက်ဆက်ဖက်မှုနိုင်ငံတကာအတိုက်အဝန်းမှာတာဝန်ရှိတယ်ဆိုတာဟာ R2P ကို responsibility to protect ရဲ့အခြေခံသဘောတရားဖြစ်ပါတယ်ကမ္ဘာ့သမိုင်းမှာနိုင်ငံခြားဆက်ဖွဲ့မှုတွေရှိခဲ့ပြီးမဲ့ဒီဝေါ်ဟာရပေါ်ပေါက်လာတာအနည်း20ကျော်ပဲရှိပါသေးတယ်မြန်မာစစ်တပ်ကဆန္ဒပြတဲ့အရသားကိုပြစ်ခတ်နှိမ်နှင်းတော့မှမြန်မာပြည်သူပြည်သားတွေဟာနိုင်ငံခြားကကူညီဖို့တောက်ဆူလာကြတာဖြစ်ပါတယ်20ရာစုကဆက်ဖက်မှုတွေကိုကြည့်ပြီး21ရာစုမှာဆက်ဖက်ရေးမူဝါဒရှိဖို့လိုအပ်ကြောင်းကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ကိုဖီအာနန်တင်ပြလာတာကိုကနေဒါအစိုးရကကြိုဆိုပြီး2009ခုနှစ်စက်တင်ဘာလမှာဆက်ဖက်ရေးနဲ့အချုပ်အခြာအာဏာဆိုင်ရာနိုင်ငံတကာကော်မရှင်ကိုဖွဲ့စည်းပါတယ်တနည်းကြော်ကြတဲ့အခါ2001ဒီဇင်ဘာလမှာ62မျက်နှာရှိတဲ့ R2P အစိုးရခန်းစာကိုထုတ်ဝေပါတယ်ကော်မရှင်ထဲမှာဖိလစ်ပိုင်တပ်သားဟောင်းဖီဒယ်ရာမိုစ်လည်းပါဝင်ပါတယ်ဒါပေမဲ့တပ်ဖြတ်ခံရတဲ့ပြည်သူကိုကာကွယ်ဖို့တာဝန်ရှိတယ်ဆိုတဲ့မူဝါဒကိုကုလသမဂ္ဂက2005မှာထောက်ခံအတည်ပြုနိုင်ပါတယ
်နောက်6နှစ်ကြာတဲ့အခါ R2P ကိုလက်တွေ့ကျင့်သုံးပါတယ်အာနာရှင်ကဒါဖီရဲ့လေဗျာအစိုးရကိုလိုအပ်တယ်လို့အရေးယူဖို့ကုလသမဂ္ဂလူညွန်ရေးကောင်စီက2017မှာဆုံးဖြတ်ပါတယ်ဗီဒီယိုအာနာရှိတဲ့တရုတ်နဲ့ရုရှားကမကန့်ကွက်လို့လေပြားမှာဆွဲဖက်နိုင်တာဖြစ်ပါတယ်။လေပြားကိုရုရှားကအလေးမထားပါဘူး။စီရေးအရဆွဲဖက်ခံရရင်တရုတ်စီမံကိန်း90ကျော်မှာအလုံးလုံးနေတဲ့တရုတ်နိုင်ငံသား3သိန်းခွဲကျော်အတွက်အန္တရာယ်ရှိပါတယ်။ဒါပေမဲ့နိုင်ငံတကာချင်ပတ်ဖြစ်နေတဲ့ဂဒါဖီကိုကာကွယ်ရင်မိမိပါဒုက္ခရောက်နိုင်တာကိုတရုတ်ကလည်းသိပါတယ်။အာရဗ်အာဖရိကနဲ့မွတ်စလင်အဖွဲ့အစည်းတွေကလည်းဂဒါဖီကိုဝေဖန်ရှုတ်ချကြပါတယ်။လီဗျားကိုအာရဗ်အဖွဲ့ကထုတ်ပြစ်လိုက်ခြင်းဖြစ်လို့အာရဗ်အာဖရိကနိုင်ငံတွေရဲ့သဘောထားကိုလုံခြုံရေးကောင်စီကလေးစားရမယ်လို့တရုတ်ကဆိုပါတယ်။လီဗျားရောက်တရုတ်နိုင်ငံသားအားလုံးကိုတရုတ်ရည်တပ်ကကယ်တင်နိုင်ခဲ့ပါတယ
်။ဆီအာနာသိန်းတာကတောက်ွက်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေကတော့စီရေးအရာဝင်ရောက်ဆက်ဖက်ပြီးအကူအညီပေးတာကလူလားပါတယ်။ဒါပေမဲ့ဒလိုလုပ်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီဝင်ဗီတိုအာနာရှင်ရုရှားနဲ့တရုတ်ကမကန့်ကွက်ဖို့လိုပါတယ်။ဒါကြောင့်မို့စစ်ရေးဆက်ဖက်မှုလုပ်မယ့်အစားတိတန့်တန်ခတ်အေးအေးမှုတန်တမာရေးရာကျင်ဖယ်မှုယင်းနီမြုံနန္ဒာတွေရုတ်သိမ်းမှုလက်နဲ့ပိတ်ပင်မှုနဲ့နိုင်ငံတကာရာသွေးခုံရုံးမှာအမှုဖွင့်နိုင်ဖို့ကြိုးပမ်းသင့်တယ်လို့နယူးယောက်မြို့အခြေစိုက် Kaba R2P Yongjoka, Nchaye Mu, Simon Adamka, Piovale. Kula Tabaga, Lonyoe Kongsima, Yema Yu Nayao, Tioka, Mieran Kangweni Vale.
General Salu Kore, Lumio Sulai, Bionai Tapiamu. Nitaya di Tagani, Nintomu. Sisin Ye Dwen, Yazuo Mu, Julon Mu, Sarago, Ye Unite, Ubudidi, Shibare. General Sai Sajo, Geneva Sajo. ICC Yoma Sajo Sare Ubri de Shibare. The Ubri de Go Tom Pubo R2P Pobolara Chibare. The Ubri Ma Pobiare Yazoo Mu Jidego Ye Yugo. The Dagan Suya Ma Tawon Shibare. Dabime the Dagan Suyaga Di Tawongo Tansambo Jacoyen. Nanganja Suya Dine. The Dagan NG Uriga. Wangwon Sangyapo R2P Lo Kore. Kagoyame Tawongo T Twin Lajara Chibare. Sisin ye ya, when you are swapping in Kula the Maga Lunyo in Kongsi, Taukan Mugo, Ya Yubo, Lubare. Yenyanzo are swapping in the Nilandile, Shinibare.
Tajang, Sikongsi, when we never dwell, Sivoy, Danka, Peso de, Ye Ure, Niguda, are to Pima, Kintonibare. Now the Sikongsi, Lushamu, Kantate, and Ine, Tantama Yama, Wanchinari, Lunibare. Kulatamaga Lonjoe Kongsima, Tione, Yushaga, Mieran Kangwen Mamu, CAA, Wion Sepenine, R2P People Kesaha, Yamapine, and Lang Winibare. Tabime, Sekongsigo, Lene, Mayamune, Pidusana, Lizabu, Kulatamaga, Turin Yiraganga, Sonla Sesieniga, Sompia Taha, Omye Mutakufibade. A Turin Yiragan Sompia Cheku, Singapore, Malaysia, Indonesia, Philippine, Vietnam, Doga, Taukampi, Thai, Lao, Cambodia, Brunei, Doga, Jani, Raha, Asian, Me, Kangandagu, Anezi, Bade. The Yoga, Yushagale, Jani, Ramu, Sekong, Sigu, Taukanduha, Mizu, Minji, Chizure, Pilaru, Tanangana, Shivade. Sekong, Sigu, Kula, the Maga, Wenanga, Amyazuga, Lemakan, Nandalu, a Twitter, a Timu, Jokale, Lemakan, Nanjang, a Tilly, Tinya Bomade. Dabi me sing in Amashiro Ma, sing Wadi Chasunagu, Japan Tamanga, Debbie Piani Dagule, Rita Dinjon, Timbialaya Vadexia.
Uong King Yamayi Tonda Jetubari, Kutukaro, Jamai Ganaba. Diba Jamai Ganama. Kuvim, you great did it, Tisomu, Shochan, and you, Pyoga Tabare, Dijong, Jamai, when you turn up, Pyogin Alepi, Kusa Yoga, Bira, Changin, do, Doctor Tanai Sugo, Kuvim, Minga, Sunri, Timpia Tabare.
Okay, Kusa Yoga, Changin, do, Doctor Tanai Sugna, Serum, you manning a ma, goody, India. ปูမျိုးกွယ်ติติบ่เนาะနောက်တစ်ခါမျိုးกွယ်ติติတွေရောတွေ့လာပြီမှာဒီဗီဇာပြောင်းပูမျိုးกွယ်ติติကကူးဆက်တာမြန်နေအတွက်ပေါ့เนาะဒီကူးဆက်တာလွယ်လွယ်မခံရအောင်တာကိုကြီးအပိုင်းနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဘက်ကပြောခဲ့ပါရဲ့ဆရာဒီတစ်ခေါက်တော့ဆရာကြီးဒီပูမျိုးกွယ်ติติကပြင်းထန်မှုလည်းရှိတဲ့အတွက်ဒီတည်ဆုံးမှုတွေပိုဆက်မဖြစ်အောင်အဓိကဆွေးနွေးမှာမို့ဘာကနေအဓိကစဉ်းစားခြင
ေပေါ်ပေါက်လာတယ်။ပြီးတော့ကိုယ်ကလည်းဒီလိုဖြစ်ပွားမှုများတဲ့ area မှာနေရပေါ့နော်။ဒုမှုဖြစ်ပွားတဲ့လူတွေထိတွေ့ခဲ့ရဆိုရင်တော့ဒါဒေသရံကျန်းမာရေးဌာနပေါ့။ဖေးရုံဆက်တယ်ကွာ။ကျွန်တော်တို့အခုလို referral system တွေ referral network တွေလည်းဒါကျွန်တော်တို့ထူထောင်ထားပြီးဖြစ်တယ်ပေါ့နော်။အဓိကတော့ကျွန်တော်တို့မြို့နယ်ကျန်းမာရေးဦးစီးဌာနတွေရှိရယ်။ဒိုင်းကျန်းမာရေးဦးစီးဌာနတွေရှိရယ်ပေါ့နော်။အဲ့ဒီလိုဆက်သွယ်ပြီးတဲ့အခါကျရင်ဒါသူရဲ့ညွှန်ကြားချက်ကိုလိုက်နာပြီးပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့တန်တရားလူနာဖြစ်တက်မှတ်ပြီးတော့သူ့ကိုကျွန်တော်တီးတန့်ထားပြီးတဲ့အခါကျတော့အနံပြောက်ဆိုတဲ့ကျွန်တော်အနံပြောက်စင်တာလိုခါမျိုးတွေပေါ့နော်ကျွန်တော်ဒီစကင်းဝေးကျွန်တော်တို့လုပ်ခဲ့တာမျိုးတွေဒါမျိုးတွေမှာကျွန်တော်ပြန်ပြီးတော့တင်ပို့တယ်ပေါ့နော်ဒါကျွန်တော်စီစဉ်တာရှိတယ်ဒါကျွန်တော်တို့မှာဆက်စည်းရဲ့လုပ်ငန်းရှင်တွေရှိပါတယ်ဒီ risk ကို assess လုပ်တဲ့ဟာလေအဲလိုအပ်နေတာကွန်မော့ဂရိတ်ပေါ့နော်ဆရာတကူရှိတဲ့ဟာအသေးပြီးတော့ပူးတမှုခံနေမှာဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဆိုလိုတာကတော့ဒီချားတာတို့ချောင်းဆူတာတို့အနံ့ပြောက်တာတို့မောတာတို့အာကောင်တာတို့စတဲ့ဒီကိုဗစ်တန်တရားလက္ခဏာတွေဖြစ်လာရင်စောစောပြဖို့ပေါ့နော်ဒီအချိန်သိစောက်မနေဖို့ကိုအဓိကဆိုလိုတာပေါ့ဆရာနော်
ဟုတ်ပါတယ်ဆရာဒီကျွန်တော်တို့ကတော့ဆေးရုံကိုတော့ကျွန်တော်စောစောရောက်အောင်သွားပြီးတော့ပေါ့နော်
ကိုနီနာမှာကိုဗစ်ရှိနေတယ်လို့ခံစားရပြီးတော့ကာကွယ်ရေးနည်းလမ်းတွေကိုချိန်တိုင်းနေရာတိုင်းတော့နော်ဆရာဘယ်လိုအကြံပြုချင်လဲ။မြောက်တော်အချင်းတို့တက်ရှုခက်လာပြီးမှဆိုရင်တော့နောက်ကျသွားတာလည်းများတာပေါ့နော်။ဒါဆိုကျွန်တော်တို့ကဒီ virus ကဒီ antiviral ကြီးကြီးရဲ့ခါကြတော့ခုနဒီတက်ရှုခက်သွားပြီဆိုရင်တို့ကဒီအဆုတ်ထဲမှာဒီ inflammation ရှိသွားပြီ။ရောင်နှောကြီးပေါ့ဗျာ။ဟုတ်ကဲ့ဆရာ။အဲ့ ကျမအေးကန္နာကိုတင်ဆက်ခဲ့တာပါခင်ဗျာဒီကနေ့မနေ့ပိုင်း အခုဆိုရင်ဒီအီးမေးလ်သတင်းတော်ကိုFacebookစာမျက်နှာကနေပြလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ဗီဒီယိုမြန်မာပိုင်းFacebook စာမျက်နှာမှာဆိုင်းအပ်ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်ဗီဒီယိုမြန်မာပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှု ဒီကနေ့ကတော့ဒီချာတာတို့ချောင်းစုတာတို့အနံ့ပြောက်တာတို့အမေရိကန်ကိုရေးပို့လိုက်ပါနော်အီးမေးလ်လိပ်စာကိုတေးချမှတ်အောင်ရေးပို့ဖို့လိုပါတယ်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုကြည့်ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်ဗီဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကျဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဒီဘဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီကြပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက် တွင်မှာပဲ92လူနာ200ကျော်ရှိပြီးတော့တိတ်ဆုံးသူက4ဦးရှိပြီဆိုတဲ့သတင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအာဏာသိမ်းစစ်ကောင်စီကလူထုကိုပြစ်မှတ်ထားပြီးတော့လက်တုံ့ပြန်နေတယ်လို့ကချင်မျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ကထုတ်ပြန်လိုက်တဲ့ဆိုတဲ့သတင်းချင်းပြည်နယ်မင်းတန်းမြို့မှာလူထုစားနပ်ရိက္ခာဖူလုံကြီးလူထုဘေးကင်းလုံခြုံရေးအတွက်14ရက်တာအသက်ရထားကြတဲ့ဆိုတဲ့သတင်းတွေကိုကြားသားရမှာပါရှင်ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာ COVID-19 ရောဂါကူးစက်ခံရသူ200ကျော်ရုတ်တရက်တက်လာပြီးတည်ဆုံးမှုတွေလည်းနေ့စဉ်ရှိလာနေတာကြောင့်လက်ရှိမှာဈေးတွေစားတောက်ဆိုင်နဲ့ဟိုတယ်တွေပိတ်ထားရပါတယ်။ဇွန်လ1ရက်နေ့ကစပြီးဇွန်လ23ရက်နေ့အထိလာရှိုးစည်းုံမှာ COVID-19 အတည်ပြုလူနာ209ဦးရှိပြီးတည်ဆုံးသူ4ဦးအထိရှိလာနေပြီဖြစ်ပါတယ်။ကားသမားတွေကို COVID ရောဂါစစ်ဆေးပေးတာတွေရှိပေမဲ့ NLD အစိုးရတုံ့ပြန်လို့တင်းတင်းကြပ်ကြပ်စစ်ဆေးအရေးတာတွေသတင်းထုတ်ပြန်ပေးတာတွေမရှိလို့အထူးစိုးရိမ်မိတယ်လို့ကိုပိုင်မူကျိုးចောင်းဆရာတူကပြောပါတယ်
ရခိုင်ပြည်နယ်စစ်တေမြို့မှာအမျိုးသမီး2ဦးပါဝင် COVID-19 အတည်ပြုလူနာ6ဦးကိုဒီတစ်ပတ်အတွင်းထပ်မံတွေ့ရှိတဲ့အတွက်ရောဂါပြန့်ပွားလာနိုင်မှုကိုဒေသခံတွေကစိုးရိမ်နေကြတယ်လို့သိရပါတယ်ရောဂါပိုးတွေ့ရှိသူအများစုမှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြီးပြန်လာတဲ့လေဝန်ထမ်းတွေဖြစ်ကြပါတယ်။လက်ရှိစစ်တေပြည်သူဆေးရုံမှာရောဂါပိုးတွေ့ရှိသူ94ဦးရှိပါတယ်။ကိုဗစ်ရောဂါပြန့်နှံ့မှုကိုကာကွယ်ဖို့အတွက်ဘင်္ဂလားမြန်မာနယ်စပ်ကုန်တော်ရေးစခန်းနဲ့ပိတ်ထားရပါတယ်။
ချင်းပြည်နယ်ပလဝမြို့မှာဘုံပကွဲမှုနဲ့အတူပုံမှန် 905 ကကြီးနဲ့အမှုဖွင့်ခံထားရတဲ့ချင်းလူငယ် 5 ဦးဟာယနေ့အချိန်ထိမိသားစုဝင်တွေနဲ့တွေ့ဆုံခွင့်မရှိသေးတာကြောင့်မိသားစုဝင်တွေကစိုးရိမ်ပူပန်နေကြပါတယ်။အာနာတိန်စစ်ကောင်စီဟာပလဝမြို့အရက်ဖက်အဖွဲ့အစည်းတွေမှာအလွတ်လုကင်နေကြတဲ့လူငယ် 18 ဦးကိုဖမ်းဆီးခဲ့ပြီး 73 ဦးကိုပြန်လွတ်ပေးခဲ့ပေမဲ့ချင်းလူငယ် 5 ဦးကိုတော့ဇွန်လ 18 ရက်နေ့ကပုံမှန် 905 ကကြီးနဲ့အမှုဖွင့်ပြီးမိသားစုနဲ့လည်းတွေ့ခွင့်မပေးသေးပါဘူးမင်းတက်မြို့အတွင်းစစ်ပေးရှောင်တွေကူညီဖို့တွားရာကနေဖမ်းဆီးခံရတဲ့ချင်းလူငယ် 5 ဦးကတော့ကိုအိုက်မင်းအဆိုတော်အိုက်ထွန်းမင်းကုမ္ပဏီအိုက်ထွန်းမင်းတက်တော်
ကိုအောင်ထွန်းစိုးခေါ်အာလူးနဲ့အက်ကဘေလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမှဒါရိုက်တာဦးရကျော်တို့ဖြစ်ကြပါတယ်။မော်လမြမြောက်ကြောင့်မီးသွေးယုံမီးပွင့်အနီလုံချုံရေးတာဝန်ယူနေတဲ့စစ်ကောင်စီတပ်ဖွဲ့တွေတိခတ်မှုကြောင့်ဘလူးကျွန်းကနေမော်တော်ဆိုင်ကနဲ့ပြန်လာတဲ့လူငင်းအုပ်ပွဲချင်းကြီးတေဆုံသွားပါတယ်။စွန်လ၂၀ရက်နေ့ညနေ၈နာရီချိန်လောက်ကဖြစ်ပွားခဲ့တာပါ။ တေဆုံးသူတွေဟာလူကျွန်းချောင်းဆုံမြို့နယ်ကအပြည့်ရသားကိုမိုးဆိုဦးကတနတ်တန်ရာ၃ချက်ကိုစော်မင်းဦးကတနတ်တန်ရာ၄ချက်ခန္ဓာကိုယ်မှာတနတ်တန်ရာဒီဒီထိမှန်ပြီးလမ်းပေါ်မှာလဲကျတေဆုံးနေတာလို့ရင်ခွဲယုံကိုလိုက်ပါပို့ဆောင်တဲ့ပရဟိတလူမှုကယ်ဆယ်ရေးအတင်းကပြောပါတယ်စစ်ကောင်စီပိုင်ရဝတီတရင်ကတော့အဲ့ဒီလူငယ်နှစ်ဦးဟာလုံချုံရေးတာဝန်ကြတွေကိုဆိုင်ကနေဝန်တိုက်ပြီးတနတ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။အာဏာသိမ်းစစ်ကောင်စီတပ်နဲ့ချင်းပြည်နယ်မင်းတပ်မျိုးပြည်သူ့ကာကွယ်ရေးတပ်တို့အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားပြီးတဲ့နောက်ဒေသခံလူထုတောင်းကနန်းအထိစစ်ဘေးရှောင်နေရချိန်နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ရာကနေဇွန်လ20ရက်နေ့မှနှစ်ဖက်လုံးက14ရက်တာအပြည့်ရက်လိုက်ကြပါတယ်။ဒီလိုမျိုးအပြစ်ခတ်ရက်ဆဲခဲ့တာဘာကြောင့်မှလဲ။လက်ရှိမင်းတပ်မျိုးအခြေအနေကတော့ဘယ်လိုရှိနေပါသလဲ။ကိုရောဘကစုစည်းထားပြီးဆိုင်းမွန်းကနေတင်ဆက်ပြီးသွားပါမယ်ရှင
်။မင်းတပ်မျိုးမျိုးဖားတွေဂျာဝင်ညနိုင်ပေးမှုနဲ့စစ်ကောင်စီနဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF မင်းတပ်တို့အကြားအပြစ်ရဆဲပြီးစောင့်ကြည့်ကာလ14ရက်တတ်မှတ်ထားတယ်လို့ CDF မင်းတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်
။အပြစ်ခတ်ရဆဲတာဟုတ်ပါလေဖြည်းဖြည်းချင်းစောင့်ကြည့်ကာလပေါ့နော်အဲဒီကြားထဲမှာစစ်ကောင်စီဘက်ကဒီလူတွေကိုစစ်စီးနေများဖားကြည့်ရမျိုးမရှိဘူးသူစစ်စင်မျိုးမရှိဘူးဆိုရင်တော့ကျေရောလို့တစ်ပြည့်စုံသွေးလေးပုတ်ဖြစ်လာနေတာပေါ့
။စွန်လ20ရက်နေ့ကနေဇူလိုင်လ4ရက်နေ့ထိ14ရက်တာအကြာကိုနှစ်ဖက်အခြေအနေစောင့်ကြည့်ကာလဖြင့်သတ်မှတ်ထားပြီးအပြည့်ရထားကြတာပါ။စီရေးပဋိပက္ခကြောင့်စစ်ပေးဆောင်ပြည်သူတွေနဲ့မင်းတပ်မျိုးရဲ့အခြေအနေဆိုးဝါးလာနေလို့လူထုဘေးကင်းလုံခြုံဖို့စာနာရိတ်ခါတဲယူဖို့အပြည့်ရဆေးဆန်းညှိနှိုင်းပေးရတာဖြစ်တယ်လို့မင်းတပ်မျိုးခရီးယံပါတာတိတ်ခါတော်ရဆရာတော်တပားကပြောပါတယ
်။တရားများတဲ့ဒုနာရီလည်းများတယ်။နောက်ပြီးတော့ဒီကောင်ကြမ်းပါတယ်မိချင်းနဲ့ကလေးဒုက္ခရောက်တဲ့လူနာတွေကိုလည်းရှေးရုံရှေးခါမရှိဒုက္ခရောက်တဲ့လူတွေမတည်ခြင်းပဲတည်တဲ့လူတွေများလာတော့အဲ့ဒါလမ်းကြောင်းကိုစစ်ကောင်စီဖက်ကနေလည်းမဖြေလျှော့ရှေးရုံလည်းကြံတော့တယ
်မင်းတမျိုးနယ်မှာမေလ၁၂ရက်နေ့ကစပြီးစစ်ကောင်စီနဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF အကြမ်းတကြော့ပြန်တိုက်ပွဲဖြစ်ပွားလာလို့မြို့ပေါ်ရှိလူတွေစစ်ဆေးရခိုင်နှုန်းကထွက်ပြေးတင်းရှောင်နေကြရတာပါအခုလိုအပြေးရတဲ့အကြောင်းရင်းကိုလည်း CDF မင်းတပ်ပြန်ကြားရေးတာဝန်ခံကအခုလိုဆက်ပြောပါတယ်
အဓိကအခုလိုနေနေတဲ့တောင်ကြီးကလာပြီးပါညာရီလုပ်တဲ့ကျော်အဓိကလည်းဒီဒီတွေပဲပဲဒီရှောင်းကြီးကကျော်လေးလုံးနေပြီးကျော်လေးချက်ချင်းနေဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ကလည်းငြိမ်းချမ်းတော့အနည်းဆုံးတော့သူတို့ဒီဟိုလိုရွာထဲကိုပြန်ဝင်နိုင်တယ်ရိတ်ခါလေးကြံပို့လို့ရတော့နိုင်တယ်ဆိုတဲ့အချိန်မျိုးလေးဖြစ်လာနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့လိုမျိုးလေးကြတာပေါ့
လက်ရှိမင်းတပ်မြုပ်နယ်တွင်စစ်ပေးဆောင်စခန်း18ခုမှလူရည်တပေါင်းနီးပါးခလုံးနေကြရပြီးစစ်ကောင်စီကစာနာရိတ်ခါဆေးဝါးတည်ယူနေတဲ့လမ်းကြောင်းတွေကိုပိတ်ဆို့ထားတာကြောင့်စစ်ပေးဆောင်တွေဟာရိတ်ခါနဲ့ဆေးဝါးပြက်လက်မှုရင်ဆိုင်နေရတဲ့အပြင်တည်ဆုံမှုလည်းရှိလာနေပါတယ
်စစ်ကောင်စီတပ်ကမြန်မာနိုင်ငံမြောက်ပိုင်းမှာသူတို့ရဲ့ဆုံးရှုံးမှုတွေအတွက်လက်တုံ့ပြန်တဲ့အနေနဲ့ရဲသားတွေအပေါ်မှာတေးစီလောက်တဲ့လက်တုံ့ပြန်မှုတိုက်ခိုက်မှုတွေကိုတုံ့ပြန်လှုပ်ဆောင်နေတယ်လို့ကကြက်မျိုးသမီးများအစီယုံထိုင်းနိုင်ငံကပြောဆိုလိုက်ပါတယ်ဒီအခြေအနေကိုတော့အမေကနေစူးစီးထားပြီးနမ်ဟ ோம் ကနေတင်ဆက်ပေးသွားပါမယ်ရှင
်2021ခုနှစ်ဧပြီလကနေမေလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်နဲ့တချင်းပြည်နယ်အတွင်းကမြို့ပြနဲ့ကျေးလက်ဒေသတွေမှာစစ်ကောင်စီကကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဇွန်လ16ရက်နေ့ကကချင်အမျိုးသမီးများအစီယုံထိုင်းနိုင်ငံ KWAT ကထုတ်ပြန်လိုက်ပါတယ်တိုင်းနာလူထုအပေါ်စစ်ကောင်စီညင်ပန်းနှိပ်စက်မှုအကြောင်းကို KWAT ပြောရေးဆိုခွင့်ရှိသူမွန်းနေလီကအခုလိုပြောပါတယ
်အထူးသဖြင့်တော့ဒီလူငယ်ပိုင်းပေါ့နော်လူငယ်ပိုင်းနဲ့ဖန်ဆီခံရတာများတယ်ဆိုတော့သူတို့ခံရတဲ့အမ်ဒီကျမတို့ဒီစီရင်ခံစာသတင်းအချက်လက်အရာပြောရမယ်ဆိုလို့ရှိရင်ဒီအနက်တွေနဲ့အဲခေါင်းမှာထူတာတို့ပြီးလို့ရှိရင်ဒီဆက်လက်မျိုးရည်နဲ့တို့တာတို့ပေါ့နော်တခြားဒီညင်ပန်းနှိပ်စက်မှုတွေအမျိုးဆုံး
ကျောင်းတက်တဲ့အချိန်ကြီးတစ်ခုမှာနေ့ဆက်ခံရတဲ့ဟာတွေအများကြီးရှိတာပေါ့နော်မြစ်ကြီးနာမုန်းကြီးနဲ့ကာမိုင်းမြို့တွေကလူငယ်တွေကိုကချင်လွတ်လပ်ရေးတပ်မတော်
တမရောဟာလူထုကိုအကာအကွယ်ပေးမဲ့အစားလူထုကိုအကြမ်းဖက်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနဒုဝန်ကြီးဒေါက်ခင်မမမျိုးကအခုလိုပြောပါတယ်လက်ရှိမြန်မာနိုင်ငံမှာရှိနေသောစစ်ကောင်စီရဲ့တပ်ကမြန်မာနိုင်ငံရဲ့တမရောတရက်လို့ကျမတို့အနေနဲ့လက်ခံထားခြင်းရှိပါဘူးတမရောတရက်ရဲ့အဓိကတာဝန်ဟာအဲ့ဒီတိုင်းပြည်ထဲမှာရှိတဲ့ပြည်သူလူထုရဲ့အသက်အန္တရာယ်
ချင်းချောင်းနေတဲ့လက်နက်မဲ့ဆန္ဒပြပြည်သူတွေကိုကြီးအစ်စ်တွေဆက်လက်အသုံးပြုပြစ်ခတ်နေပြီးအဲ့ဒီကြီးအစ်စ်တွေကြောင့်ဗမာနဲ့ဖမ်းဆီးမှုပြုလုပ်နေပြီးနလအတွင်းလူပေါင်း60တဦးဖမ်းဆီးခံရတယ်လို့မွန်းနေလီကစက်ပြောပါတယ်စစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ထောင်ကနန်းထပ်တိုးလာနေပါတယ်အခုလိ ကိုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်ပီမြောက်ပိုင်းလာရှုံမြို့မှာကိုဗစ်-19ကပ်ရောဂါတတိယလိုင်းကူးစက်ပြန့်ပွားမှုကြောင့်ဒီဇွန်လအတွင်းကူးစက်သူလူနာ200ကျော်ရှိပြီးလေးဦးသေဆုံးသွားပါတယ်။ကချင်ပြည်နယ်နဲ့ရှမ်ပီမြောက်ပိုင်းမှာအာဏာသိမ်းစစ်ကောင်စီကလူထုကိုပြစ်မှတ်ထားလက်တုံ့ပြန်နေတယ်လို့ကချင်အမျိုးသမီးများအစည်းအရုံး
ဒါရှင်တွေခုနားဆင်နေကြတာကတော့ကျမတို့ဖီဘာဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမိပါ။ဖီဘာဝိုင်းတို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထိတ်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လေးစာက burmese@voanews.com ဖြစ်ပါတယ်။ကောင်းလင်းရေအခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်။ခမိုက်ခင်ဗျာ။
မနက်ကမှဆက်အနာသိမ်းပြီးနောက်ပိုင်းတက်ခတ်မှုတွေဆက်လက်ပြင်းထန်နေကြကြောင်းတိုင်းငံနဲ့အတူရှိတဲ့ဒေသကရပ်သားတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ပုံစိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့အာနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေကြားတက်ခတ်မှုတွေတိုင်းဒေသနဲ့ကန်ဖွဲ့တွေချင်းချင်းကြားတက်ခတ်မ
ကျွန်တော်တို့ကတော့ဒီချားတာတို့ချောင်းဆူတာတို့အနံ့ပြောက်တာတို့ပဲဒီပြီးရှင်ကတော့ဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရှစ်တောင်ဘက်ဒေသကချင်းနေပြီပေါ့ကုလသမဂ္ဂဖွဲ့စည်းရေးစိုးရိမ်နေတယ်လို့လည်းသူကပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးချက်တဲတွေကိုဖြစ်ရှင်မှုအရှိတောင်အရှိနိုင်ငံများအသင်းအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာဆက American and Yaitana, Shia Shane, Pacific Year, Chiran Yashi, Kimoyachi Najama, Titan Tarava, Nimasetae, Champa Loyalty Yetamo, Matia Pansi Tazu, Pian Lupone, Democracy Lanyamo, Pian Utizu, Puosa Pule, Titan Tavare. Afghanistan and Tati along Pierre Tempiaka, American, Tatamalungani, Longjoe to Tapo, Chong, Azela, Chantama, Pitejo, American Town, Shiduka, Piola Pare, Kaumuro, Lizilon, you eat Tawin, you met Rui Tapoigu, Akuni Pivu, Yanganashi, Tatigu, Yaitama, Pitejo, Piosu Giraba.
ကျေးဇူးပါခင်ဗျာ။ဒီနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စုံမင်းတို့ဖြစ်ကြပါတယ်။အတန်းမိုင်းဆိုင်ရာအင်ဂျင်နီယာဂျင်မီကုတ်နဲ့အတူရုတ်တန်မိုင်းဆိုင်ရာအင်ဂျင်နီယာကယ်ဗင်ဖောင်လာတို့ကပူးပေါင်းတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ရဲ့မနေ့ကင်းအစီအစဉ်တွေကိုလိုင်းလို့မီတာ20လေးလေးစေ50တိတူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သွားရရှိများနဲ
This program